မြန်မာနိုင်ငံရဲ့လက်ရှိအခြေအနေပေါ်မြန်မာနိုင်ငံဆိုင်ရာအမေရိကန်စစ်အမှတ်ကြီးအသစ်ဖြစ်ခန့်အပ်ခံထားရသူရဲ့သဘောထားကိုလည်းတင်ပြမှာပါလက်ရှိဖွဲ့စည်းပုံအခြေခံဥပဒေအရ NLD အစိုးရသည်အနေနဲ့အကဲဆက်မှုတွေကိုရင်ဆိုင်ရမှာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးအသစ်အဖြစ်ခန့်အပ်ခံထားရတဲ့ Scott Marshall ကပြောဆိုလိုက်ပါတယ်အမေရိကန်ပြည်ထောင်စုကတိုင်းသားကောင်းဆောင်တချို့နဲ့ February 22ရက်နေ့ Washington DC မှာတွေ့ဆုံချိန်မှာသူကအဲ့ဒီလိုပြောလိုက်တာပါအပြည့်အစုံကိုတော့ဆက်ပြီးနားဆင်ပါရှင်မြန်မာနိုင်ငံမှာ American သံအမတ်ကြီးဖြစ်သွားရောက်တာဝန်ထမ်းဆောင်တော့မယ် Scott Marshall ဟာလက်ရှိတိုင်းပြည်တွင်းအခြေအနေနဲ့ပတ်သက်လို့အမေရိကန်ရောက်တိုင်းရင်းသားတွေရဲ့သဘောထားအမြင်တွေသိနိုင်အောင်ပြည်내ပေါင်းစုံမှရှိနေတဲ့တိုင်းရင်းသားခေါင်းဆောင်တချို့ကိုဖိတ်ခေါ်ဆွေးနွေးခဲ့တာပါအမေရိကန်အစိုးရအနေနဲ့ဒေါက်ဆန်းစုကြည်ဦးဆောင်မဲ့ NLD အစိုးရတစ်ပေါ်မှာမျှော်လင့်ချက်တွေရှိနေပေမဲ့လည်းဖွဲ့စည်းပုံအခြေခံဥပဒေအရအစိုးရတစ်ရင်ဆိုင်ရမယ့်အခက်အခဲတွေကိုသူ့အနေနဲ့စိုးရိမ်မကင်းဖြစ်မိတယ်လို့တန်မတ်ကြီးမာဆယ်ကပြောကြောင်းဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆမ်ကပြောပါတယ်
ဆိုရင်မှုတစ်ခုကပြည်သူလူထုရဲ့အကြီးကညောင်မှန်းချက်တွေကို NLD အစိုးရကနေပြီးတော့လှုပ်ဆောင်မှုအားနဲ့သွားမအောင်ရဆိုရည်ပေးဆိုတော့ပြောပါ။ဒါဆိုတော့ရှိနေတဲ့အခြေခံဥပဒေမူအရာပါပြီးတော့ NLD အစိုးရကနေပြီးတော့အများကြီးလှုပ်ဆောင်ပေးဖို့အတွက်ကတော့အခက်အခဲတွေအများကြီးရှိနေသေးတယ်ဆိုတော့သူတို့ရောအဲ့ဒါကိုပြောပါပါတယ်။
ဒါ့အပြင်မြန်မာနိုင်ငံမှာအပြောင်းအလဲဖြစ်ဖို့တိုင်းရင်းသားတွေအပါအဝင်အားလုံးပူးပေါင်းပါဝင်ဖို့လိုတယ်လို့တန်မတ်ကြီးကအလေးထားပြောခဲ့ကြောင်းဂမ်ဆမ်ကအခုလိုပြောပြပါတယ်
။တိုင်းရင်းသားတွေရဲ့ပါဝင်ဖို့ရည်ကြီးတဲ့အကြောင်းအရာပြောတယ်။ဘာပြီးတကယ်ဆိုနေဆိုနေဖြာအားလုံးကတော့တိုးတက်ဖွံ့ဖြိုးလာဖို့အဲတော့နိုင်ငံရေးတည်ငြိမ်ဖို့အတွက်ဒီဟာအကုန်လုံးလိုအပ်တဲ့အချက်ပေးပါစကတူရအဲ့လိုပြောပြပါတယ်။နောက်ဆုံးကတော့တို့နိုင်ငံပြောင်းလဲဖို့ကကျွန်တော်တို့ပဲအဓိကလုပ်ရမယ်အလုပ်ပေါ့နော်အမေရိကန်နိုင်ငံရောအကူညီလို့ရတယ်ဒါပေမဲ့တကယ်ပြောင်းလဲဖို့ဆိုတော့ကျွန်တော်တည်သူလူထုတွေကနေပြီးတော့အဓိကလုပ်ရမယ်ဆောင်ရမယ်အလုပ်ဖြစ်ပါတယ်ဆိုတော့ပြောခဲ့တာပါ
ဒေါက်ဆာစုကြည်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့တွေ့ဆုံဆွေးနွေးမှုတွေကိုအပြုသဘောအဖြစ်ကြိုဆိုကြပေမဲ့တိုင်းရင်းသားတွေဘက်ကစိုးရိမ်နေတဲ့အချက်ကိုလည်းတပ်အမတ်ကြီးကိုတင်ပြခဲ့တယ်လို့ဂမ်ဆမ်ကဆိုပါတယ
်ဒီဆွေးနွေးဖို့နေချင်ရဲ့ဆွေးနွေးဖို့ဆိုသူရပြောဆိုမှုတွေနားထောင်ရတယ်ဆိုတော့ပို့ပြီးမှတော့အပြုတ်သဘောဆောင်မယ်လို့ကတော့ထင်ပါတယ်။ဒါပေမဲ့စိုးရိမ်ချက်အကြီးကြီးတစ်ခုရှိတာကတော့စစ်တပ်နဲ့အခြေခံယူလုပ်တဲ့အချိန်မှာပြီးတဲ့ဘက်မှာကျွန်တော်တိုင်းရင်းသားတွေဒီဘက်ဖြစ်သွားမှရောအင်မတန်ကိုစိုးရိမ်နေကြအောင်လို့ကျွန်တော်ကတော့ပြောခဲ့ပါတယ်
။ဒါအပြင်ကချင်ပြည်နယ်မှာလူမှုအခြေပြုအဖွဲ့အစည်းတွေဦးဆောင်ပြီးဘင်းကင်းတွေကိုတွားရောက်ဖျက်ဆီးတဲ့လှုပ်ရှားမှုတွေမှာအာဏာပိုင်တွေဘက်ကကန့်သတ်ပိတ်ပင်မှုတွေရှိခဲ့ကြောင်းနဲ့ဘိန်းဆွဲသူဥယေဟာတိုင်းရင်းသားဒေသတွေမှာအစမတန်များလာတဲ့အခြေအနေတွေကိုလည်းကချင်ခေါင်းဆောင်တပ်ဦးအနေနဲ့ဆွေးနွေးခဲ့တယ်လို့သူကပြောပါတယ
်ကျွန်တော်ကချင်ဒီမျိုးတစ်မျိုးပဲမဟုတ်ဘူးတိုင်းနဲ့တိုင်းရင်းသားတွေကထုံကြီးသူပဲပြောတာကျွန်တော်ညီညီရဒီချမ်းနေရောအတူတူပဲတိုင်းရင်းသားနေရာတွေဒီစစ်အေးလိုမျိုးနဲ့ပုံတန်ဆောင်ပြီးမှလုပ်နေတဲ့ဟာတွေကတော့ကျွန်တော်ကပူဆုပ်ရင်တော့အစိုးရနေပြီးတော့ဘိန်းဖောက်ပြောက်ရေးဘိန်းဖောက်ပြောက်ရေးဒါပေမဲ့အစိုးရနဲ့ဒီလိုမျိုးဘိန်းဝင်စီးတဲ့အချိန်မှာဘာဖြစ်လို့ဒီဆိုင်တွေဖောက်ကားတဲ့လူတွေထွက်ပြေးလို့ရလဲ။ကြိုတင်မှထွက်ပြေးသွားတာကျွန်တော်တွေ့ရတယ်။နောက်ကချင်းပြည်နယ်မှာဒီလောက်တော့ဘိန်းစားများတာကျွန်တော်ဖောင်နဲ့တောင်းနဲ့တိန်းနဲ့ချီမှာရှိတဲ့ပြည်နယ်မှာအဲဘိန်းဆက်ချင်းဆိုတာတယုံပဲရှိတာပေါ့တကယ်တော့အောင်းအောင်ဆရာကောင်းပါလေအဲ့ဒါကြ
။တန်မတ်ကြီးမာဆီယိုဘက်ကလည်းလက်ရှိကချင်းပြည်နယ်မှာဖြစ်နေတဲ့အခြေအနေတွေကိုအသေးစိတ်မေးမြန်းခဲ့တယ်လို့အမေရိကန်ဘက်ကဘယ်လိုကူညီပေးနိုင်တယ်လဲဆိုတဲ့မေးခွန်းတွေကိုလည်းမေးမြန်းခဲ့တယ်လို့ကမ်ဆန်းကပြောပါတယ်။
ကျွန်တော်ကတော့တောင်းဆိုတော့ဒီပပျောက်ရေးမှာတမျိုးမှာပါဝင်ပေးပါနောက်တစ်ခုကတော့ဒီ CSO တို့ကျွန်တော်ဒီကျုံကချင်ပြည်နယ်မှာတော့လူထုအဖွဲ့အစည်းကနေအကြီးကပဲလုပ်နေရတာပါဒီအရေကအဲ့လိုဆိုတော့ဒီလုပ်နေတဲ့ဟာမှာဟိုကုညီပေးဖို့နော် technical training ဖြစ်မယ်တော့မဟုတ်ဒီမြေကြီးရရောငွေရစီဝါကိုပြန်ဘိန်းဖြတ်တဲ့ process တွေမှာပေါ့နော်ပါဝင်ပေးဖို့အဲ့ဒါတွေကကျွန်တော်ကတောင်းဆိုမှုရှိခဲ့ပါတယ်
February 22ရက်နေ့က Washington DC American နိုင်ငံသားရေးဌာနမှပြုလုပ်ခဲ့တဲ့ဆွေးနွေးပွဲကို American ပြည်ထောင်စုပြည်내ပေါင်းစုံမှနေထိုင်ကြတဲ့ကချင်း၊ကရင်နီ၊ချင်း၊မွန်နဲ့ရှမ်းတိုင်းသားခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်ရှင်။